ရုရှားနိုင်ငံစီးပွားရေးရုံးကန်ရမှုဟာနှစ်နှစ်အတွင်းမှာပြန်လည်ကောင်းမွန်လာပြီးတော့ရုရှားရူဘယ်ငွေကြေးဟာလည်းတည်ငြိမ်လာလိမ့်မယ်လို့ယုံကြည်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ရုရှားငွေကြေးတန်ဖိုးအကြီးကျယ်ကျဆင်းမှုဖြစ်ခဲ့ပြီးတဲ့နောက်ရုရှားသမ္မတရဲ့တုံ့ပြန်ချက်အခုလိုထွက်လာတာပါ။အကောင့်အတွက်ပြင်ပကအကြောင်းရက်တွေပြောင်းလဲလာမယ်ဆိုရင်တော့စီးပွားရေးဟာပိုပြီးတော့လှင်းလင်းမြန်မြန်ပြောင်းလဲဖို့ရှိတယ်လို့လည်းဒီနှစ်ကုန်သင်းသာရှင်းလင်းပွဲအတွက်မှာရုရှားသမ္မတကပြောပါတယ်။ရုရှားစီးပွားရေးတည်ငြိမ်အောင်ထိနိုင်မှုရုရှားအနေနဲ့အရန်ငွေကြေးအလုံးအလောက်ရှိတယ်လို့လည်းမစ္စတာပူတင်ကပြောပါတယ်။မစ္စတာပူတင်ခုလိုမပြောခင်မှာတော့ဒီရုရှားရဲ့ရူဘယ်ငွေကြေးတန်ဖိုးဟာအနည်းငယ်ပြန်တက်လာပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတော့စံချိန်ကျိုးလောက်အောင်ရုရှားငွေတန်ဖိုးကျဆင်းခဲ့တာမို့လို့လိုအပ်မယ်ဆိုရင်ဘန်တွေနဲ့ငွေကြေးကုမ္ပဏီတွေကိုငွေကြေးကြားကန်ထောက်ပံ့မှုတွေလုပ်ပေးပါမယ်လို့ရုရှားဘူဘန်ကနေပြီးတော့အာမခံပြောခဲ့ရပါတယ်။ဒီချိန်မှာဆိုရင်တော့ရုရှားငွေကြေးဟာဒေါ်လာကို80ရူဘယ်အထိကိုထိုးကျသွားပါတယ်။ရုရှားရူဘယ်ငွေကြေးဟာအခုနှစ်အတွင်းမှာဒီအနောက်နိုင်ငံငွေကြေးတွေနဲ့ငွေလဲလှယ်မှုနှုတ်နှုံးမှာ60ရာခိုင်နှုန်းအထိကိုကျဆင်းသွားခဲ့ရပါတယ်။ပြီးခဲ့တဲ့မတ်လအတွင်းကဒီယူကရိန်းကခရိုင်းမီးယားဒေသကိုရုရှားကသိမ်းယူခဲ့ပြီးတဲ့နောက်ရုရှားနိုင်ငံပေါ်မှာအနောက်နိုင်ငံတွေရဲ့အရေးယူဒဏ်ခတ်မှုတွေရှိခဲ့ပါတယ်။အခုလိုငွေကြေးအကျပ်တဲဖြစ်မှုမှာဒီအရေးယူဒဏ်ခတ်မှုတွေဟာ25ရာခိုင်နှုန်းကနေရာခိုင်နှုန်း30လောက်ထိတက်ရောက်မှုရှိခဲ့တယ်လို့မစ္စတာပူတင်ကပြောပါတယ်။ယူကရိန်းနဲ့ပတ်သက်လို့မှတ်ချက်ပြောရမှာတော့ဒီသူ့အနေနဲ့ယူကရိန်းနိုင်ငံကိုနိုင်ငံရေးရပ်တည်မှုတစ်ခုတနည်းအားဖြင့်ဆိုရင်တော့နိုင်ငံတစ်ခုအနေနဲ့ဆက်ပြီးတော့မြင်ကြပါတယ်လို့ပြောပါတယ်။ယူကရိန်းကိစ္စကိုငြိမ်းချမ်းတဲ့ဆွေးနွေးမှုတွေနဲ့ညှိနှိုင်းဆောင်ရွက်နိုင်ပြီးတော့အခုဒီခရစ်မတ်မတိုင်ခင်မှာယူကရိန်းနဲ့ရှေ့ယူကရိန်းသဘုံတွေကြားမှာကျင်းလာလက်လေအစီအစဉ်တွေဆောင်ရွက်ဖို့သူကအကြံပြုတိုက်တွန်းသွားပါတယ်ခင်ဗျာ။